ဆရာတို့ဒီ KNU ကိမူသားအစည်းအရုံးကဒီမြေယာမူဝါဒကိုချပြရတဲ့အဓိကရွေးချက်ပေါ့လေဘာလို့များပြောနိုင်မလဲဗျ
ကျွန်တော်တို့ KNU ကိမူသားအစည်းအရုံးရဲ့မြေယာမူဝါဒကဒါပြည်သူလူထုရဲ့နေရာပန်ဆိုင်ခွင့်ပေါ်မှာအခြေခံတဲ့နော်လူမှုဘဝဖွလုံရေးနဲ့ဖွံ့ဖြိုးမှုကိုအခြေခံပြီးတော့ရည်ဆွယ်ထားတဲ့အတွက်ကြောင့်ဒီမြေယာမူဝါဒကို KNU ကိမူသားအစည်းအရုံးတစ်ခုတည်းမကပဲနဲ့ကင်းပြည်နယ်မှာရောတခြားတိုင်းသားပြည်နယ်မှာရောနောက်တခြားတိုင်းဒေသအလုံးပြည်ထောင်ထုလုံးကနေပြီးတော့မှဒီပေါ်မှာအခြေခံပြီးတော့မှဒီတိုင်းပြည်လုံးရဲ့ပြည်ထောင်ထုခုလည်းမူဝါဒမျိုးကိုဆောင်ရွက်သွားနိုင်ဖို့အတွက်ဒါတဲ့အဓိကရည်ရွယ်ချက်ကြီးဖြစ်ပါတယ်ကျွန်တော်တို့ရဲ့မြန်မူဝါဒရကအဓိကကတော့ပုဂ္ဂလိကပိုင်ဆိုင်ခွင့်ဟိုပေးထားတယ်ဒုတိယကကတော့ဒီအများပိုင်ဆိုင်ခွင့်ပေါ့ဒီပုဂ္ဂလိကပိုင်ဆိုင်ခွင့်မှာကတော့ကျွန်တော်တို့ဧက20အများဆုံးပဲကျွန်တော်တို့ဒါပိုင်ဆိုင်ခွင့်ပေးထားပြီးတော့မှဒီတဲ့ပေါ်လာရင်အများပြည်သူတွေအကျိုးလဲဖြစ်မယ်လူအကျက်လဲရှိတယ်အဲ့ဒီပေါ်မှာဆိုရင်တော့ဧက50အထိတော့ဒါတော့ပိုင်ဆိုင်ခွင့်ရှိတဲ့လုပ်ငန်းရပိုင်ဆိုင်ခွင့်ရှိပါတယ
် KNU အနေနဲ့ပေါ့လေဘီအာပိုင်ဆိုင်ခွင့်အနေနဲ့အစိုးရနဲ့အငင်းပွားမှုအခြေအနေတွေရောရှိနေသလားရှိတယ်ဆိုလို့ရှိရင်လည်းဘလို့ဖြည့်ချင်းဆောင်ရတယ်လဲ
ကျွန်တော်တို့ရဲ့ KNU ကိမူသားစီယုံရဲ့မူဝါဒကအမည်ဆိုတာကအမည်ရဆိုတာကပြည်သူတို့ကပိုင်ဆိုင်တယ်အစိုးရဘက်မှာကတော့ဒါနိုင်ငံတော်ကပိုင်ဆိုင်တယ်ဆိုတဲ့ဟာပေါ့နော်ကျွန်တော်တို့ရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအရဆိုရင်တော့ဒါအစိုးရရန်တရားတွေရဲ့အစိုးရမှာရှိတဲ့လူပုဂ္ဂိုလ်တွေရဲ့ပေါ့ကောဒီပုံမှာပဲအတိပယ်ဖွင့်ဆိုထားတဲ့အခါကျတော့ကျွန်တော်တို့နဲ့ကတော့နည်းနည်းကွာဟမှုဖြစ်နေတယ်ပေါ့ဒီပုံမှာကတော့ကျွန်တော်တို့ညှိနှိုင်းဆွေးနွေးဆောင်ရွက်ရမှာဖြစ်ပါတယ်
KNU အနေနဲ့ဒီရွှေတက်ထုတူးဖော်တဲ့လုပ်ငန်းပိုင်းဆိုင်ရာတွေမှာရောဘယ်လိုစီမံဆောင်ရွက်နေတယ်လဲရှင်းပြပေးပါလိမ့်ဗျ
တန်နေဆုံးတော့ကျွန်တော် KNU ကိမူသားအစည်းအရုံးမူဝါဒအနေနဲ့တော့ကျွန်တော်အခြေခံပြီးတော့မှကျွန်တော်ကင်တွယ်ပါတိုးတိုးလေးပဲတစ်ဖက်ကကျွန်တော်တို့ KNU ရဲ့ဒီမြေယာမူဝါဒရှိတယ်လို့တစ်ဖက်ကလည်းအစိုးရဘက်မှလည်းစီးပွားစီမံကိစ္စခုနမတူညီတဲ့ကွဲလွဲနေတဲ့မြေယာမူဝါဒရှိတဲ့အခါကျတော့ကျွန်တော်တို့ကင်တွယ်ရတာအကုန်လုံးလက်လန်းမမီတာကိုဟိုတော့ကျွန်တော်တို့ရင်ဆိုင်နေရတယ်ပေါ့လေနေပြည်တော်ကနေခွင့်ပြုထားပြီးအစိုးရနဲ့ခွင့်ပြုထားပြီးဆိုတော့အခြေခံအပေါ်မှာပဲကျွန်တော်တို့ထုတ်ကိစ္စတွေမှာလည်းရှောင်ရွက်လို့မရတဲ့ကိစ္စတွေအများကြီးရှိပါတယ
်။ရွှေတွင်းလောက်ွက်တွေတော်တော်များများလည်းကရင်ပြည်နယ်ထဲမှာအများဆုံးရှိတယ်ပေါ့လေ။အဲ KNU ကလောက်ကင်တဲ့အခြေအနေလေးတွေဘယ်လိုရှိလဲ
။ KNU ကကျွန်တော်တို့လုံးဝထင်းချုံနေတဲ့နေရာမှာတော့ကျွန်တော်အများကြီးထင်းချောင်းရပါတယ်။ကျွန်တော်တို့ဒီလက်လန်းမမီတဲ့နေရာတွေမှာအနောက်ကျွန်တော်တို့အစိုးရနဲ့ဒီကျွန်တော်ထိစနေမြေတွေမှာတော့ကျွန်တော်တို့ထင်းထင်းကောက်ွယ်ရတာအများကြီးခက်ခဲရှိပါတယ်ပေါ့။
ဒါကရန်ယူအချမှတ်ထားတဲ့မြေယာမူဝါဒနဲ့ကိစ္စနဲ့ပတ်သက်ပြီးလာမယ့်27ရာစုပင်လုံညီလာခံဆိုတဲ့နိုင်ငံရေးဆွေးနွေးပွဲမှာပေါ့လေချပြဆွေးနွေးသွားမယ်ဆိုလို့ရှိရင်ရောဘယ်လိုအလားအလာများဖြစ်နိုင်မလဲ
ကျွန်တော်တို့အခြေခံနိုင်ငံရေးရဲ့စံတတွေတိုင်းသားတွေနဲ့ဒီနိုင်ငံရေးစံတတွေဒီဘလောက်ထိဟိုပုံဖော်ပေးနိုင်မလဲအခွင့်အလမ်းပေးနိုင်မလဲအများကြီးမှုတွေပါတိုးတော်လည်းပဲကျွန်တော်တို့ဘက်ကတော့မြေယာနဲ့ပတ်သက်လို့ကတော့ကျွန်တော်တို့ပြင်ဆင်ထားချက်တွေတော့အစီအစဉ်ရှိပါတယ်တိုးတော်27ရာစုပင်လုံညီလာခံဖြစ်ရမှာမဟုတ်ပဲနဲ့ကျွန်တော်တို့ချက်မှတ်ထားတဲ့မြေယာမူဝါဒတော့ကျွန်တော်တို့ KNU ရဲ့ဒီအုပ်ချုပ်နေမြန်မာတော့ကျွန်တော်တို့လက်တွေ့ကိုအကောင့်တွေဖော်နေရဖြစ်ပါတယ်
ဟုတ်ကဲ့ဆရာကျေးဇူးများတင်ပါတယ်အခုလိုပြေကြပါလား
ဟုတ်ကဲ့ကျွန်တော်ကျေးဇူးတင်ပါတယ်